ဤခိုင်ပြည်နယ်မောင်သောနယ်ရတိတ်တောင်မြို့နယ်ဆက်မှာလုံခြုံရေးသက်ဖွဲ့ဝင်တွေထိခိုက်ကြဆုံးခဲ့ပြီးနောက်မှာစစ်ရေးသိမ်းမှနေတဲ့အခြေအနေကိုပြောပြပေးပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါမောင်သောနယ်ရတိတ်တောင်မြို့နယ်ဆက်မှာနယ်မြေလုံခြုံရေးဆောင်ရွက်နေတဲ့မြန်မာစစ်သားပူပေါင်းဝင်အဖွဲ့ကို A ဖွဲ့ကနေဩဂုတ်လ2ရက်နေ့နဲ့3ရက်နေ့တွေမှာနေ့ရက်ဆက်တိုက်ခိုက်ခဲ့လို့လုံခြုံရေးဖွဲ့ဘက်ကထိခိုက်မှုများခဲ့တယ်လို့တပ်မတော်ဘက်ကအတည်ပြုပြောဆိုပါတယ်အင်းဒင်းနဲ့စီရီပြင်ကျေးရွာတဝိုက်လုံခြုံရေးတာဝန်ထမ်းဆောင်နေတဲ့လုံခြုံရေးသက်ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့အကြောင်းတပ်မတော်ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းက VOA ကိုအခုလိုအတည်ပြုပြောဆိုပါတယ
်အနည်းကနေရင်းပိုင်းမှာဖြစ်တယ်အိမ်မှာတိုင်တဲ့ကြတယ်အဲ့အင်းဒီနာဒီမှာပဲဟိုနယ်သားသောရဲဖွဲ့နဲ့တိုက်ပွဲဖြစ်ခဲ့တာရှိတယ်လက်ရနေရပေါ့အဲ့ဒီပါပဲရဲကရာရှိတုံးကြဖုံးသွားရှိတယ်မလေးကနေကမိုင်းဖြစ်ခင်မှာတော့ဒီတက်ကအဖွဲ့တွေရဲမြန်မာနိုင်ငံနယ်သားသောရဲတပ်ဖွဲ့ရဲဖွဲ့ဝင်တွေရဲတို့ဒါနောက်ဝကအဖွဲ့တွေရဲပါတယ်အဲ့ဒီဘောအဖွဲ့လုံခြုံရေးဖွဲ့ဝင်တွေရဲသမားပတ်ချက်ကြဖြစ်တယ်အဲ့ဒီမှာတော့တက်ကရာရှိစစ်ဒီကိုချိုးလိုက်ကြဖုံးသွားတာရှိတယ်ရဲကလည်းအလိုပါပဲတို့နောက်ဝကတော့ရာရှိတုံးကြဖုံးသွားပါတယ်
ကြဆုံးသွားတဲ့လူဝိမှုကြီးကြရေးလဝကရာရှိ၃ဦးထဲမှာပလဝမြုခံလဝကရာရှိဥကျော်စောခိုင်လည်းပါဝင်နေပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားရာဒေသတစ်ဝိုက်မှာတပ်မတော်ကနေနေမြေရှင်းလင်းရေးလှုပ်ဆောင်နေစေလို့သူကဆိုပါတယ်။ဒေသခံတွေရဲ့ပြောဆိုချက်ကတော့နေချားဆောက်ရဲစစ်တပ်နဲ့လူဝိမှုကြီးကြရေးဖွဲ့တွေပေါင်းထားတဲ့နေဆက်ဒေသလူဝိမှုစစ်ဆေးကုကဲရေးဌာနချုပ်နာဆခစစ်ကြောင်းတာဝန်ပြောင်းရွှေ့သွက်တမရောစစ်ကြောင်းကနေလိုက်ပါပို့ဆောင်စဉ်အေဘက်ကအင်အားလုံးရင်းနဲ့ပိတ်ဆို့တိုက်ခတ်ခဲ့တာလို့ဆိုပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားရာဒေသတွေမှာနှစ်ဖက်တပ်တွေအင်အားဆိုင်နေစေလို့စီရီပြင်ကျေးရွာသားတို့ကပြောပါတယ်
။ဒီနေရာပြင်မနေသေးဘူး။တိုက်ပွဲတွေဖြစ်နေအလားအလာရှိတယ်မြင်ရတယ်။အခုကလူစစ်တပ်နဲ့တော့ဘယ်လမ်းပေါ်များဖို့ရည်ရည်ဖြစ်နေတာလို့ပြောတယ်
အေရခိုင်လက်နက်ကန်ဖွဲ့ဘက်ကတော့ဩဂုတ်လ2ရက်နေ့နဲ့3ရက်နေ့ဖြစ်ပွားတဲ့တိုက်ပွဲမှာမြမတမတော်နဲ့နေချားဆောင်တပ်ပူပေါင်းတပ်ဖွဲ့ဝင်20ကျော်ကြာဆုံးပြီးစစ်တုပ်ပန်းတချို့ကိုဖမ်းဆီးရမိခဲ့သလိုလက်နက်ခဲယမ်းတချို့လည်းသိမ်းဆီးရမိတယ်လို့သတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဩဂုတ်လ2ရက်နေ့ကလည်းပလဝမြို့နယ်ခံခတ်တောင်အနောက်တောင်ဘက်တစ်တရမ9ကီလိုမီတာကွာဘင်္ဂလားနယ်စပ်မှတ်တိုင်87အရှိတောင်ဖက်4ကီလိုမီတာကွာမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်က10ဦးကြာဆုံးခဲ့တယ်လို့အေအေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာလည်းမြောက်ဦးမြို့နယ်ကိုးဆောင်ဖျားနီးမှာဘုံခွဲတိုက်ခိုက်မှုနဲ့တူပြစ်ခတ်မှုတွေဖြစ်ပွားနေတယ်လို့မြောက်ဦးဒေသခံဥပကျော်ကပြောပါတယ်။ဒီ
ကိုးဆောင်ဖျားအဲ့ဒီမှာပတ်ဝန်းကျင်တခုကြားတယ်ခင်ဗျာအစီအစီမှမှလေပတ်ဝန်းကျင်ဆက်ဆီကနာဝင်လာကြည့်လဲမယ်စိတ်ဆောင်တယ်ကျွန်တော်အပြောင်းအလဲတော့
တမရောပြောခွေရဘုံမှုချုပ်စွန်မင်းထွန်းကတော့မြောက်ဦးဘက်ဘုံခွဲတိုက်ခတ်မှုတွေရှိခဲ့တဲ့ကြောင်းအတိအပြုပြောပေမဲ့အသေးစိတ်အခြေအနေကိုမသိရှိသေးဘူးလို့ပြောပါရယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ဘက်ကအင်အားထပ်မံဖြည့်တင်းထားသလိုရခိုင်လက်နက်ကိုင်အေအဖွဲ့ဘက်ကလည်းဒေသတွင်းမှာတိုက်ရင်အားတိုးများလာတဲ့အခြေအနေကြောင့်စစ်ရေးပဋိပက္ခတွေပုံမူပြင်းထန်လာမယ်လို့ဒေသတွင်းလေလာစောင့်ကြည့်သူတွေကဆိုပါရယ်ကဘာတဝမ်းကတ်ယောဂါနဲ့ကြုံနေချင်းဒေသတွင်းတိုက်ပွဲတွေရပ်ဆိုင်ကြဖို့လေကုလသမဂ္ဂသွေးအမှုချုပ်နဲ့မြန်မာနိုင်ငံခြေစိုက်တာဏမန်တို့ကလည်းတိုက်တွန်းထားပေမဲ့လည်းရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာတော့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်